မနေ့စက်တင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှာလူပေါင်းထောင်နဲ့ချီတေဆုံးခဲ့ရတဲ့အစွန်းရောက်အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တဲ့16နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။လွန်ခဲ့တဲ့2011ခုနှစ်စက်တင်ဘာလ17ရက်နေ့မှာအမေရိကန်ပြည်ထောင်စုကနယူးယောက်နဲ့ဝါရှင်တန် DC မြို့တော်ကြီးတွေကိုအကြမ်းဖက်သမားတွေဟာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလ17ရက်နှစ်ပတ်လည်နေ့ဝန်ထမ်းချင်းအထိတ်မဲ့အခမ်းအနားတွေကိုလည်းအဲ့ဒီမြို့တွေမှာတချိန်တည်းတပြိုင်တည်းထဲကျင်းပခဲ့ပြီးတော့အကြမ်းဖက်သမားတွေအတွက်ပုံအောင်စရာနေရာမရှိဘူးလို့ American သမ္မတ Trump ကလည်းပြောကြားခဲ့တာပါ။ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ American မြေပေါ်မှာအဆိုးအဝါဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့16နှစ်မြောက်စက်တင်ဘာလ17ရက်နှစ်ပတ်လည်နေ့အခမ်းအနားကိုသမရအင်ပီရိုမှာမနေ့ကကျင်းပခဲ့ပြီးမနေ့၈နာရီမိနစ်40ချိန်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့သူတွေအတွက်ဝန်ထမ်းချင်းထိမ့်မတ်အဖြစ်ခဏတာညင်သက်ခဲ့ကြပါတယ်။စက်တင်ဘာလ17ရက်မနေ့၈နာရီ40ဟာနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးဆောက်ဦးနှစ်ခုတည်းကတစ်ခုကိုအယ်ခိုင်ဒါအကြမ်းဖက်သမားတွေကသူတို့ပြန်ပေးဆွဲထားတဲ့လေယာဉ်နဲ့ပထမဆုံးဝင်တိုက်ခဲ့တဲ့အချိန်မှာ23မိနစ်အကြာမှနောက်ထပ်ဆောက်ဦးတစ်ခုကိုကြက်လေယာဉ်တစ်စီးနဲ့ထပ်ပြီးတော့ဝင်တိုက်ခဲ့လို့ကမ္ဘာကုန်သွယ်ရေးမိုးမျော်တိုက်ကြီးနှစ်ခုလုံးပြိုကျပျက်စီးခဲ့ရပါတယ်။နယူးယောက်မြို့ကဝန်ထမ်းချင်းထိမ့်မတ်ခန်းနာမှာအကြမ်းဖက်တိုက်ခိုက်ခံရလို့တေဆုံးခဲ့ကြတဲ့သူတွေရဲ့နာမည်တွေကိုဖတ်ကြားခဲ့ပါတယ
်။ Victoria Alvarez Brito
Telmo E. Alvear
Caesar Amaranto Alvear
ဝါရှင်တန် DC မြို့တော်ရဲ့မြစ်တပ်ဖက်ကန်းက Pentagon American ကာကွယ်ရေးဝန်ကြီးဌာနလဲစက်တင်ဘာလ17ရက်နေ့ကလေယာဉ်နဲ့ဝင်တိုက်ခံရတဲ့အထဲမှာတစ်ခုအပါဝင်ဖြစ်ပါတယ်။မနေ့က Pentagon မှာပြုလုပ်ခဲ့တဲ့ဝန်ထမ်းချင်းထိမ့်မတ်ခန်းနာမှာအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့ပြီးတော့စက်တင်ဘာလ17ရက်နေ့ကြမ်းဖက်မှုဟာထိတ်လန့်တုန်လှုပ်စရာကောင်းတဲ့ဆိုပေမဲ့ဒီဖြစ်ဖြစ်ကအမေရိကန်ပြည်ထောင်စုကိုပို့ပြီးတော့ခိုင်မာတန်ဆွမ်းလာစေတယ်လို့ဆိုပါတယ
် On that day not only did the world change but we all changed
အဲ့ဒီနေ့ကကဘာတွေမကကျွန်တော်တို့အားလုံးပါပြောင်းလဲသွားခဲ့ကြတယ်ကျွန်တော်တို့ရဲ့ရင်ဆိုင်နေရတဲ့အမကောင်းဆိုးဝါးမှုရဲ့အတိတ်နဲ့ကိုကျွန်တော်တို့မြင်ခဲ့ကြရတယ်ဒါပေမဲ့လည်းအဲ့ဒီလိုအမောင်ကျနေတဲ့ကာလမှာကျွန်တော်တို့တွေအစ်တတဖန်ပြန်လဲစူးစီးခိုင်မာလာခဲ့ကြတယ်ကျွန်တော်တို့တွေရဲ့သဘောထားကွဲလွဲမှုတွေကလည်းဒီအချိန်မှာဘာမှမပြောပါလောက်အောင်တင်းငယ်သွားခဲ့ပြီးကျွန်တော်တို့တွေကြားကအရင်းနှီးခိုင်မာမှုတွေကလည်းမကြုံစဖူးခိုင်မာလာခဲ့ကြတယ်ဒီနေ့ကျွန်တော်တို့ရပ်နေကြတဲ့နေရာတွေကတော့ကျွန်တော်တို့နိုင်ငံညီညွတ်ရေးနဲ့အားကောင်းခိုင်မာရေးစွန့်လွတ်ပေးဆပ်ခဲ့သူတွေရဲ့အထိတ်မှနေရာတွေပါပဲ
2000ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်ပင်ဆာဗေးနီးယားပြည်နယ်ရှန့်စ်ဗီးလ်ဒေသကလက်ခွင်းထဲကိုအကြမ်းဖက်သမားတွေပြန်ပေးဆွဲထားတဲ့နောက်ထပ်လေယာဉ်တစ်စီးထိုးချပျက်စီးခဲ့ပါတယ်။အဲ့ဒီလက်ခွင်းထဲကိုထိုးချခဲ့ရတာကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေပြီဆိုတာကိုသဘောပေါက်လိုက်ကြတဲ့ခီးသည်တွေဟာသမရအိမ်ပြူတော်ဒါမှမဟုတ်လွှတ်တော်ဆောက်ဦးကိုဝင်တိုက်ဖို့ဝါရှင်တန် DC မြို့တော်စီကိုဥတီမောင်းနေနေတဲ့လေယာဉ်ကိုအကြမ်းဖက်သမားတွေရဲ့လက်ကနေပြန်ရအောင်ကြိုးပမ်းခဲ့ကြပြီးတော့အကြမ်းဖက်သမားတွေကသူတို့အညံ့ခံမဲ့အစားလေယာဉ်ကိုလေခွင်းထဲထိုးဆင်းခဲ့ကြတယ်လို့ယူဆရပါတယ်။အဲ့ဒီပင်ဆယ်ဗေးနီးယားကဝန်ထမ်းချင်းထိမ့်မတ်ခန္ဓာကိုတော့အမေရိကန်ဒုသမ္မတမိုက်ပန်စ်တက်ရောက်ခဲ့ပါတယ်။အကြမ်းဖက်သမားတွေပြန်ပေးဆွဲပြီးတော့တိုက်ခိုက်ခဲ့တဲ့လေယာဉ်လေးစီးစလုံးမှာပါခဲ့ကြတဲ့သူတွေအားလုံးစက်တင်ဘာလ17ရက်နေ့ကတေဆုံးခဲ့ရပါတယ်။နယူးယောက်မြို့နယ်ပန်တဂွန်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနမှာလည်းလေယာဉ်တွေနဲ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရလို့လူတွေအများပြားတေဆုံးခဲ့ရပါတယ်။အဲ့ဒီနေ့တိုက်ခိုက်မှုတွေကြောင့်လူ3000လောက်အသက်ဆုံးရှုံးခဲ့ကြရတာပါ။